သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုမမောင်ခင်ဗျာကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်နဲ့အခုလိုအလုံသမားနေနဲ့ပတ်သက်ပြီးဆွေးနွေးပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပထမဆုံးအနေနဲ့အခုဒီလိုအလုံသမားနေမှာမြန်မာပြည်ကအလုံသမားတွေအခြေအနေကဘယ်လိုရှိတယ်ဆိုတာကိုနည်းနည်းရှင်းပြပေးပါ
။ဟုတ်ကဲ့လက်ရှိအနေအထားမှာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံဝန်ထမ်းအလုံသမားတွေကပုဂ္ဂလိကဝန်ထမ်းအလုပ်သမားတွေကအားလုံးကတော့တော်တော်လေးစားဝတ်နေရင်းနဲ့ပတ်သက်ရင်အခက်အခဲရှိပါတယ်။အထူးသဖြင့်ဒီပုဂ္ဂလိကကဏ္ဍကဆက်မှုကုန်ထုတ်ကဏ္ဍမှာဆိုရင်တော့အလုပ်ရှင်တွေကဒီအလုပ်သမားတွေကိုအခြေခံရပိုင်권ကိုမပေးဘူး။ဒီအချိန်ပိုလုပ်ခတွေကိုမပေးဘဲနဲ့တော့သူအလုပ်ခိုင်းတာတွေရှိတယ်။ဒီပြင်ကိုနေဆုံးလုပ်ခလာတာကမတူတာ၄နှစ်ရှိပြီဆိုတော့လူတွေကအကုန်စင်းလုံးကတော့တက်လာတဲ့အတွက်ကြောင့်အရန်ဒုက္ခရောက်တယ်ဆိုတော့ဒါကိုတော့ကျွန်တော်တို့ပြောလုံးသိပါတယ်အဲ့ဒါကိုတော့ကျွန်တော်ပြောလို့ရပါတယ
်ဆင်အာနာရှင်အောက်မှာလုံးဝအဆင်မပြေတော့ဒီအလုသမားတွေကအခုလောလောဆယ်မှာဘလို့စားတောက်နေထိုင်နေရပါလဲတချို့ဆက်ယုံနေတဲ့ပိတ်တယ်သူတွေကြားရပါတယ်အဲ့တော့အဲ့လိုအလုပြုတ်သွားတဲ့အလုသမားတွေဘာဖြစ်သွားပါလဲ
အလုံးပြုတ်တဲ့လူတွေကပေါ့နော်ဆေးရုံတွေကပိတ်သွားတယ်ဆိုတဲ့နေရာမှာလဲအဓိကကြတာကတော့ဒီဆေးအုပ်စုကနေပြီးတော့ဒီနိုင်ငံခြားဝင်ငွေကိုပေါ့နော်နိုင်ငံခြားငွေကိုဒီ foreign currency ကိုလက်ဝယ်ပေးမကင်တဲ့ကိစ္စကအရင်ခက်ခဲဖြစ်စေချင်ပါတယ်။နော်အလုံးရှင်တွေကိုယ်တိုင်ကကျွန်တော်တို့ကဖက်ဆက်လုံကမဖြစ်ပါစေရှိသမျှဒေါ်လာငွေကိုတော့၎င်းယူရိုငွေကိုတော့၎င်းအကုန်လုံးဘာမှလဲပြရတယ်ဆိုတော့အလုံးရှင်တွေကလောကပြေဖို့တော့ပတ်စံကမလောက်တဲ့ခါမှာဆေးရုံတွေကပိတ်ကုန်ပါတယ်။ဟာပြီးတော့ဒီတကမ္ဘာလုံးမှာကတ်ဆိုင်တာပါ COVID-19 ဖြစ်လို့ကတ်ဆိုင်တဲ့ခါမှာဝယ်အားကျတဲ့အတွက်ကြောင့်ကျွန်တော်တို့လူနိုင်ငံတွေမှာကတော့ကျွန်တော်တို့ကဒီဝယ်အားကိုအာရုံစိုက်နေရတဲ့လူတွေကမတတ်နိုင်ဘူးမဝယ်နိုင်တဲ့ခါမှာပြည်ပဆိုင်ကမဝယ်နိုင်တဲ့ခါမှာကျွန်တော်နိုင်ငံအတွင်းမှာကုန်ထုတ်လုပ်မှုတွေရပ်သွားပါတယ်။ဒါကြောင့်မလို့ဆေးရုံတွေကပိတ်ကြတာပါ။ပိတ်တဲ့အတွက်ကြောင့်နောက်ဆက်တွဲအကျိုးကဘာဖြစ်လာကြလဲဆိုတော့ဒီပိတ်တဲ့ဆေးရုံမှာရှိတဲ့လူသမားလေးတွေကအလုပ်ရဖို့အတွက်ကိုတခြားနိုင်ငံပေါ့နော်အိန္ဒိယနိုင်ငံတွေကိုထွက်ပြီးတော့ရွှေပြောင်းလူသမားအနေနဲ့သူတို့အလုပ်သွားပြီးတော့လုပ်ကြပါတယ်ဆိုတာကိုတော့ကျွန်တော်သိရပါတယ်ခင်ဗျာ
ဒီအလုပ်ရှင်တွေကအလုပ်သမားတွေပေါ်မှာဒီလိုမတရားလုပ်နေတဲ့ဟာကဒီ ILO မှာဆိုလို့ရှိရင်ကျွန်တော်သိသလောက်ကမြန်မာပြည်နဲ့ကိုကိုစားပြူတာအလုပ်သမားသမဂ္ဂပါမယ်။နောက်အလုပ်ရှင်တွေရဲ့သမဂ္ဂပါမယ်ဆိုတော့ဒီ ILO မှာဒီအလုပ်ရှင်သမဂ္ဂလူတွေကိုဖိအားပေးလို့မရပါဘူးလား
။အလုပ်ရှင်ကတော့အခုတည်းကတော့တော်အားလုံးကောင်းတယ်ပဲပြောနေပါတယ်ခင်ဗျာ။အထူးသဖြင့်အထည်ချုပ်လုပ်ငန်းပေါ့ဗျာ။ဒီပုဂ္ဂလိကအထည်ချုပ်လုပ်ငန်းကတော့သူတို့ကနာမည်ရနေတာပေါ့။သူတို့ရဲ့ထုတ်ကုန်ကသူတို့ကုန်ထုတ်မှုကဘလောက်ပဲဒီဆေးဥစုကတက်လာလာတခြားလူတွေဒုက္ခရောက်ရောက်သူတို့ရဲ့ကုန်ထုတ်လုံးမှုကတော့$3 billion ကျော်တယ်ဆိုတာကိုသူတို့ကကြေကြေလောင်လောင်ပြောနေတယ်ပြီးတော့သူတို့ရှင်မှာလုံမအခွင့်အရေးချိုးဖောက်မှုမရှိပါဘူးဆိုပြီးတော့ပြောင်းပြောနေပါတယ်ဒါကြောင့်မလို့ဒီနေ့တော့ရှိနေတယ်ဆိုတာပြည်သူကသိဖို့လိုပါတယ်ဒါတစ်ခုပါနောက်တစ်ခုကတော့ဆေးဥစုကဦးဆောင်တဲ့သုံးဝက်ဆိုင်ရန်တရားကတော့အားရလို့သွားလို့မရပါဘူးခင်ဗျာ2021ခရဲကဆေးဥစုကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ဒီလိုရှင်လူသမားအစိုးရဆိုတဲ့ကိုယ်စားလှယ်အဖွဲ့ကိုလက်မခံသင့်ဘူးသူတို့ဒီရွေးကောက်ပွဲလာတဲ့အစိုးရတွေမဟုတ်ဘူးအာဏာသိမ်းထားတာဖြစ်တဲ့အတွက်ကြောင့်လက်မခံပါနဲ့ဆိုတော့ကျွန်တော်တို့လူသမားတမကကန့်ကွက်ခဲ့ပါတယ်ကန့်ကွက်ပြီးတဲ့နောက်မှာဆက်လက်ပြီးတော့ဘာလုပ်ခဲ့တယ်လဲဆိုတော့ဒီအခြေခံအလုပ်သမားခွင့်ရချိုးဖောက်မှုရှိတဲ့ကြောင့်အားလုံးကနေပြီးတော့စုံစမ်းစစ်ဆေးကော်မရှင်ဝင်ပါလို့တောင်းဆိုတယ်။အခုစုံစမ်းစစ်ဆေးကော်မရှင်ကဝင်နေပါတယ်။တော့ပြည်တွင်းမှာရှိတဲ့လုံဖြုတ်ခါတဲ့အလုပ်သမားအဖိနှိတ်ခါတဲ့အလုပ်သမားတွေအနေနဲ့ကလည်းပါဝင်ပြီးတော့တက်တည်ထွက်ထားတဲ့အတွက်ကြောင့်ဒါကလာမယ့်နိုဝင်ဘာမှာဆိုလို့ရှိရင်တော့မြန်မာပြည်မှာအခြေခံအလုပ်သမားခွင့်ရချိုးဖောက်မှုပေါ့နော်။အထူးသဖြင့်လွတ်လပ်စွာအသင်းပင်ဖွဲ့စည်းမှု Freedom of Association မရှိဘူး။
ဒီဥပဒေလိုဆုံးဖြတ်ချက်ကထွက်ပါလိမ့်မယ်ခင်ဗျာ။အဲအနေနဲ့ပေါ့လေဒီလိုမြန်မာပြည်ထဲမှာအလုသမားတွေကိုဖိနှိပ်နေတဲ့အတွက်ကိုသူတို့ဒိုက်ရိုက်ကိုယ်တိုင်ဝင်ဆွတ်ဖက်လို့ရပါလား။မဟုတ်ပဲနဲ့ဒီကိုမောင်မောင်တို့ရဲ့စီ CTU ရဲ့မှာရောဘာတွေလုတ်ပေးလို့ရပါလဲဒီစစ်အာဏာရှင်ကိုဖိအားပေးဖို့
ဖီအားပေးဖို့ကတော့အားရလို့ကသူကအာဏာပိုင်ဖွဲ့စည်းမဖြစ်တဲ့ကြောင့်သူ့မှာကိုယ်ပိုင်စစ်တပ်လည်းမရှိဘူးလေကိုယ်ပိုင်လည်းစစ်တပ်မျိုးသူကဝင်ရောက်ဆက်ဖက်လို့တော့မရဘူးသို့တော်အကြံပေးလို့တော့ရပါတယ်နော်အလို့ရှင်တွေကိုခမားတို့ရဲ့လုပ်ငန်းတွေလုပ်တဲ့နေရာမှာခမားတို့ရဲ့မန်နေဂျာတွေဒီ due diligence ပေါ့နော်ကုလသမဂ္ဂမှာလက်ခံထားတဲ့ဒီအလို့ရှင်လူသမားတွေကလိုင်းနိုင်ရမယ်ချင်ထုံးနဲ့ပတ်သက်ပြီးတော့လိုင်းနိုင်မှုမရှိဘူးဆိုလို့ရှိရင်တော့ခမားတို့ကဒီမှာမလုပ်သင့်ဘူးဆိုတဲ့ဟာမျိုးပေါ့နော် ILO ကပြောတယ်ဆိုတော့ဒီအလို့ရှင်တွေကတော့ဒါကများသောအားဖြင့်လိုက်နာပါတယ်။ဘာကြောင့်လိုက်နာလဲဆိုတော့သူတို့နာမည်ပြက်မအောင်သူတို့နာမည်ပြင်သူတို့ရောင်းအားကြမယ်။ဒါကြောင့်မို့လို့ဒီအားရလို့လို့ဖွဲ့စည်းကပြောလဲဆိုရင်သူတို့ကနေပြီးတော့ပြန်ပြီးတော့ပြုပင်တာရှိတယ်။တချို့ကလည်းလူတွေကိုပြန်ပြီးတော့လဲလိုက်တာရှိတော့ပါဗျာ။ဒါမျိုးလုပ်တာရှိပါတယ်။နောက်တစ်ခါကျွန်တော်တို့လို့လူသမားတမက်ကအဖွဲ့ချုပ်ကတော့ကျွန်တော်ပြီးခဲ့တဲ့တက်တန်းဘိုးခင်ညွန့်တို့လက်ထက်တုန်းကလည်းကျွန်တော်အားလိုကနေပြီးတော့ကျွန်တော်ဖိအားပေးခဲ့ပါတယ်။အထမလိုဝါပြီးနပတ်တဲ့လူကျူးလို့မရှိတဲ့ဆိုတော့ဖိအားပေးခဲ့ပါတယ်ဖိအားပေးတဲ့အတွက်ကြောင့်လည်းတက္ကသိုလ်2000မှာ ILO ကနေပြီးတော့ ILO ရဲ့ Constitution Article 33ကိုအသုံးပြုပြီးတဲ့နောက်စစ်အုပ်စုနဲ့လုံမလုံဖို့အားလုံးကိုပြောတဲ့အချိန်မှာရင်းနှီးမြှုပ်နှံမှုတွေအားလုံးထွက်သွားပါတယ်အဲ့ဒီလိုဖြစ်အောင်လည်းကျွန်တော်တို့ကစူးစမ်းနေပါတယ်ပြီးတော့ကျွန်တော်တို့ကတော့ဒီဖိအားပေးမနဲ့ပတ်သက်ပြီးတော့ဗောနော်ပြည်ပြည်ဆိုင်ရာကနေပြီးတော့အထူးသဖြင့်လေယာဉ်စီနဲ့ဒီစစ်တပ်ကတုံးတဲ့စီပေါ်လောင်းလာစီဒီဇယ်တွေကိုတင်သွင်းခွင့်မရအောင်တော့ကျွန်တော်ဖိအားပေးစူးစမ်းနေပါတယ်ခင်ဗျာ
ILO အနေနဲ့ဒီကျွန်တော်တို့ဒီ National Unity Government ပေါ့လေအဲဒီကျွန်တော်တို့ဒီအစိုးရကိုသူတို့အနေနဲ့ဘယ်လိုများသဘောထားပါသူတို့နဲ့လက်တွဲလုပ်နေရပါတယ်ကိုရှိပါလ
ား ILO အနေနဲ့ကတော့ NUG ကိုလက်တွဲလုပ်တာမရှိပါဘူးဘာလို့မရှိပါလဲဆိုတော့သူတို့ကလည်းရှင်းပြပါတယ်ကုလသမဂ္ဂအထွေထွေညီလာခံကနေပြီးဆုံးဖြတ်ချက်တိုင်းသူတို့လိုက်နာမှာပါဖြစ်တယ်တဲ့အဲတော့အဲ့ဒီဟာကသူအားလို့ဒီ UN Body of Family of Members ပေါ့နော်ကုလသမဂ္ဂတစ်ခုလုံးရဲ့ဒီအဖွဲ့ဝင်တစ်ခုဖြစ်တဲ့အတွက်ကြောင့်သူတို့ဒီကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်တဲ့အတိုင်းသူတို့ဒီလိုက်နာဆိုင်မှာပါဖြစ်တဲ့အတွက်ကြောင့်အခုအချိန်မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာဆေးဥစုကိုလည်းဒီမှာမပြုထားဘူးNUG ကိုလည်းအသိမှမပြုထားဘူး။ဒါကြောင့်မို့လို့သူတို့ဒီ NUG ကိုအသိမှပြုလို့မရပါဘူးလို့ပြောပါတယ်။ဒါပေမဲ့ဟိုကျွန်တော်တို့ရဲ့အစီအစဉ်နဲ့ပေါ့နော် NUG ရဲ့လူ့သမားဝန်ကြီးဌာနနဲ့လည်း ILO ဘန်ကောက်ရုံးနဲ့တွေ့ပြပါပြီ။နောက်တစ်ခါကျွန်တော်တို့ရဲ့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တွေပေါ့နော် CRPH ရဲ့ကိုယ်စားလှယ်များနဲ့လည်း ILO ဘန်ကောက်နဲ့တွေ့ပြပါပြီ။ဆွေးနွေးကြပါတယ်ဆိုတာတော့ကျွန်တော်တင်ပြလို့ရပါတယ်ခင်ဗျာ
။ဒီစစ်အာဏာရှင်ကကုမမနိုလိုဒီအလုသမာသမကခေါင်းဆောင်တွေကိုဖန်ဝင်ရန်ထုတ်ထားတော့ကျွန်တော်တို့ဒီအလုသမာသမကနဲ့ဒီစစ်အာဏာရှင်ကြားမှာဘလို့လို့ဒီအလုသမာကိစ္စတွေကိုဆွေးနွေးနိုင်မယ်ဒါကိုရော ILO ကမထောက်ပြပါဘူးလား
ထောက်ပြပါတယ်ဒါပေမဲ့စေဟုစုကရည်ရတယ်ဗျာเนาะကျွန်တော်တို့ကိုကျွန်တော်တို့ရဲ့ဘူကွန်ပလီဝင်29ကိုဖန်ဝင်ရထုတ်တယ်ကျွန်တော်တို့ passport တွေကိုလိုက်ပိတ်တယ်ကျွန်တော်ဆိုရင်တို့ကနိုင်ငံသားမဟုတ်တော့လို့ခြင်ညာတယ်ဒါမဲ့တပြိုင်တည်းမှာလည်းသူတို့ကအဖွဲ့ဝင်တွေပေါ့နော်ပြည်တွင်းမှာရှိတဲ့ရန်ကုန်မှာရှိတဲ့ဒီဆက်မှုကုံထုတ်တန်းမှာရှိတဲ့ဒီအဖွဲ့ဝင်တွေကိုလိုက်ပြီးတော့ဒီကြောဥခရတွေထွေထွေတွင်းမှုတွေတော့မရှိတော့ဘူးခမားတို့ကပြန်ပြီးတော့စုဖွဲ့ပြီးတော့ City Bank ပြန်ပြီးတော့အသက်သွင်းမှာလာဆိုလိုက်ပြီးတော့ပြောတယ်ဗျအစီအဝါလုပ်ပြီးတော့ပြောတယ်ဆိုတော့ဒီကောင်တွေကတော်တော်ရည်ရတယ်ကျွန်တော်တို့ကတော့သူတို့ကရေးယူတဲ့ပါတယ်လုပ်ပြီးတော့နောက်မှကျွန်တော်တို့အဖွဲ့အစည်းကိုသူတို့ကအဖြစ်ရဲမှုပေါ့ဗျာကျွန်တော်တို့ဒီအိုင်လိုမှာလည်းပါဝင်ပတ်သက်နေတဲ့ပြည်ပြည်ဆိုင်ရာလူ့သမားတမက်ကတွေမှာလည်းကျွန်တော်တို့ကအဖွဲ့ဝင်ဖြစ်နေရှိတဲ့အခါမှာကျွန်တော်တို့နာမည် CDUM ဆိုတဲ့နာမည်ဒီသူတို့နဲ့လုံးလုံးနေရဆိုဖြစ်စီခြင်းလို့သူတို့အတင်းလိုက်ပြီးတော့လုံနေတယ်ဆိုတော့နောက်ဆုံးအနေထားရကျွန်တော်သိရပါတယ်လို့အဲ့ဒါကိုတင်ပြတာပ
ါဟုတ်ကဲ့နောက်ဆုံးအနေနဲ့အခုကျွန်တော်တို့မေဒီမနေ့ကမေဒီပြီးသွားပါပြီအဲ့တော့ကိုမမောင်အနေနဲ့အခုရှေ့လာမယ့်နှစ်မှာမြန်မာပြည်ကအလို့သမားတွေပို့ပြီးတော့သူတို့အတွက်အခွင့်အရေးတွေကောင်းလာမယ်ထင်လားမဟုတ်ဘဲနဲ့ဒီထက်ဆိုးလာမယ်လို့ထင်ပါလား
ကျွန်တော်အမြင်ပေါ့နော်ကျွန်တော်ရဲ့အမြင်ကျွန်တော်သုံးသပ်နေတဲ့ကိစ္စကတော့ကျွန်တော်ကအခွင့်အရေးကောင်းလာမယ်လို့ကျွန်တော်ပြောပါတယ်။ဘာကြောင့်လဲဆိုတော့စစ်အုပ်စုအခြေအနေမကောင်းပါဘူး။နော်စစ်အုပ်စုအခြေအနေမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့အခွင့်အရေးတာလာမယ်လို့ကျွန်တော်ပြောချင်တယ်ဒါပေမဲ့အခွင့်အရေးကတော့ဒီတိုင်းတော့မလာဘူးကိုယ့်ဘက်ကိုတိုက်ယူရမယ်ဆိုတဲ့ကိစ္စတော့အားလုံးနားလည်ဖို့လိုတယ်။တိုက်ယူရမယ်ဆိုတော့ကျွန်တော်တို့လည်းနဲ့ကန်တိုက်ပွဲမဟုတ်ပါဘူး။ကျွန်တော်ဒီနှလုံးရင်နဲ့တော့အလုံးသမတ်ကတော့ခိုင်ခိုင်မာမာဖွဲ့စည်းရမယ်။ မမုံနေကြမလို့ပါဘူးကိုအစုဘက်ကိုဖွဲ့ထားပြီးတော့ကိုဘောက်ကိုခိုင်ခိုင်မာမာနေဖို့လိုပါမယ်ဓမ္မသာလည်းကိုခွင့်ရေးကိုကိုတောင်းရမှာဖြစ်တယ်အဲ့တော့အခွင့်ရေးတောင်းတဲ့နေရာမှာလည်းကျွန်တော်ဆေးဥစုမှာပါပဲနဲ့ကျွန်တော်တို့အမှတ်တစိတ်တွေပေါ့နော် brand တွေပေါ့သူတို့ကဗမာပြည်မှာအလုပ်အတာက brand တွေကအမှ H&M တို့ပါတော့ဆိုသူတို့ဒီအာလာပြီးအပ်တယ်သို့တော့သူတို့အပ်တဲ့လူတွေဒီတရုတ်ပိုင်ရှင်တွေဖြစ်တယ်မြန်မာနိုင်ငံသားမဟုတ်ပါဘူးတရုတ်ပိုင်ရှင်တွေဖြစ်တယ်အဲ့တရုတ်ပိုင်ရှင်တွေကအခုရေးချုပ်ပေါက်တာဟို brand ကမလုပ်ပေးဘူးဆိုရင်လုပ်ပေးဖို့တော့ကျွန်တော်တို့ကဖိအားပေးနေတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ဒီဟာကအားလုံးကဘယ်လိုပဲလုပ်လို့ကျွန်တော်စနစ်ပြောင်းမှရမယ်အာနာရှင်စနစ်မဖြစ်မှရမယ်အာနာရှင်ဆိုစစ်အာနာရှင်မကောက်ဘဲအာနာရှင်ပဲဖြစ်ဖြစ်ပေါ့နော်အဲ့တော့အာနာရှင်မရှိမှသာလေကျွန်တော်လူချင်းတဲ့ဒီ Federal Democratic System Federal Democracy စနစ်ကိုရောက်မယ်အဲ့ဒီကြမှသာလေနဲ့ကျွန်တော်တို့ကအခြေခံဥပဒေရေးဆွဲရင်မှကျွန်တော်တို့လူသမားတမက်ကတွေလူမတမက်ကတွေကိုလွလွလပ်လပ်လှုပ်ဆောင်ဖို့ဆိုတာကိုထည့်ပြီးတော့ရေးမှသာလေကျွန်တော်တို့ကိုလူချင်းတဲ့အခြေအနေကိုရောက်မှာပါအဲ့တော့အဲ့လိုရောက်ဖို့ကလည်းမခင်းရင်တော့ဘူးလို့တော့ကျွန်တော်ကမြင်ပါတယ်ကျွန်တော်တို့ဒီဘက်မှာအခြေခံဥပဒေတွေရေးဆွဲနေတဲ့အထက်မှာဒီကျွန်တော်ကပြောတဲ့လူ့သမားအခြေခံခွင့်ရေးတွေကိုပြည်ပဆိုင်ရာကတတ်မှတ်တဲ့ခွင့်ရေးတွေထည့်ဖို့ဆိုတာကိုကျွန်တော်တို့ကထည့်သွင်းထားပြီးပါပြီ။နောက်တစ်ခါအကေရွေးဖက်ဒရယ်ဆင်နစ်မှာပြည်ဒီပြည်နယ်အစိုးရဖြစ်လာမဲ့ဒီကြားပြည်နယ်အုပ်စုတို့၊ကရင်ပြည်နယ်အုပ်စုတို့၊မွန်ပြည်နယ်အုပ်စုတို့မှာလည်းဒါတွေကိုကျွန်တော်တို့အခြေလက်ဆွေးနွေးထားပြီးပါပြီ။အဲတော့ပြည်တွင်းမှာလည်းအခုနေထိုင်ရဆေးအုပ်စုကပြောမယ်ဆိုရင်အခြေအနေမှာကောင်းမှုလို့ပါလို့ပြောလဲဆိုသူတို့ဒီ44မျိုးနယ်ကိုသူတို့ဒီ martial law ချိန်ညာထားပါတယ်ပြောချင်တာက44မျိုးနယ်ကိုသူတို့ဒီစစ်အုပ်ချုပ်နဲ့အုပ်ချုပ်နေရတယ်သူတို့ရဲ့သူတို့ရဲ့အစိုးရလို့ခေါ်တဲ့သူတို့ရဲ့တာမန်ချုပ်ရေးရန်တရားကမလဲမနိုင်ပါဘူးဒါကြောင့်မလို့သူတို့ဒီသူတို့ကိုယ်တိုင်ချိန်ညာထားတာက44မျိုးနယ်ကိုသူတို့အုပ်ချုပ်လို့မနိုင်ဘူးဆိုတာအတိအကျဖြစ်နေတယ်ဒီပြင်ကိုကျွန်တော်မြေပြင်မှာတွေ့ရတဲ့တိုက်ပွဲတွေပေါ့နော်တိုက်ပွဲတွေမှာရန်သူစေအုပ်စုရဲ့တည်ခြင်းမှုဆုံးရှုံးမှုတွေကတအားများပါတယ်။ဒါကြောင့်မလို့စေအုပ်စုသည်အရင်တုန်းကလိုမာမာကြောကြောမရှိဘူး။လဲနေပြီ၊ဒူးရိုင်နေပြီ။အဲ့ဒီမှာကျွန်တော်တို့အားလုံးဝိုင်းပြီးတော့ဒီနှစ်အတွင်းမှာတွန်းတွန်းတိုက်တိုက်ပေါ့နော်။ကျွန်တော်တို့ဆန္ဒထုတ်ဖော်တာတို့အပြည်ပြည်ဆိုင်ရာဖိအားတို့ကိုဝိုင်းလွတ်လိုက်မယ်ဆိုတော့ကျွန်တော်တို့အတွက်အနာကမကြခင်ကောင်းပါလိမ့်မယ်လို့ကျွန်တော်ကပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုမမအခုတို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှာနှာဆင်နိုင်ပါတယ်နှာဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ